ကမ္ဘာတစ်လွှားကပြိပက္ခတွေနဲ့တဘာဝဘေးဆိုးတွေကြောင့်ဒုက္ခရောက်နေကြတဲ့လူတန်းပေါင်း62တန်းအတွက်2018ခုနှစ်အတွင်းစာနာမှုအထောက်ပံ့ဒေါ်လာ 22.5 ဘီလီယံတောင်းခံလိုက်ပါတယ် VOA သတင်းတောက်လီဆာစလိန်ဂျနီပါကနေပေးပို့တဲ့သတင်းလွှာကိုကိုဝင်းခန့်မောင်ကပြောပြမှာပါရှင
်များတဲ့များလာနေတဲ့လူမှုဒုက္ခအရေးပေါ်အခြေအနေတွေအတွက်ကုလသမဂ္ဂကမေတ္တာရက်ခံတောင်းဆိုလိုက်တဲ့ငွေကြေးပမာဏဟာဒီတစ်ချိန်မှာအများဆုံးဖြစ်ပါတယ်မတ်လိုကော့ဟာကုလသမဂ္ဂရဲ့စာနာမှုနဲ့ရေးပေါ်ကဲဆဲထောက်ပံ့ရေးညှိနှိုင်းမှုဌာနလက်ထောက်တွင်ရမှုချုပ်ဖြစ်ပါတယ်အခုတောင်းခံတဲ့ငွေပမာဏဟာကမ္ဘာပေါ်မှာအကူအညီတွေကိုအစိုးရဆုံးလိုအပ်နေတဲ့လူသန်းပေါင်းများစွာတို့အတွက်စားနပ်ရိက္ခာနေစရာကျန်းမာရေးစောင့်ရှောက်မှုပညာရေးကာကွယ်ရေးနဲ့တခြားမရှိမဖြစ်လိုအပ်တဲ့ကယ်ဆယ်ရေးပစ္စည်းတွေကိုနောက်နှစ်တွင်ပေးကမ်းထောက်ပံ့နိုင်ဖို့ပဲဖြစ်တယ်လို့ဆိုပါတယ
် The big drivers of humanitarian need for 2018 will continue to be
တွင်လူမှုဒုက္ခတွေအဓိကဆက်လက်ဖြစ်ပေါ်လာစေမယ့်အရာတွေကတော့လူတွေကိုအိုးအိမ်ဆွန့်ခွာထွက်ပြေးစေပြီးစားနပ်ရိက္ခာရှပမှုနဲ့အတမိုးပန်းကြောင့်မှုဆုံးရှုံးစေမဲ့ပြည်ပခါတွေအကြမ်းဖက်မှုတွေပဲဖြစ်ပါတယ
်။ကုတောင်းခံထားတဲ့ငွေကြေးကိုတိုင်ဖုန်ဟာရီကိန်းလေမုန်တိုင်းနဲ့တခြားသဘာဝဘေးဆိုးတွေရဲ့ဒုက္ခတွေတွေအတွက်လဲသုံးဆွဲမှာဖြစ်တယ်လို့သူကဆိုပါတယ်။ဒါပေမဲ့ဒီငွေကြေးပမာဏကိုအများဆုံးသုံးဆွဲမှာကတော့ယီမင်၊စီးရီးယားနဲ့ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံတို့မှာဖြစ်နေတဲ့ကမ္ဘာအကြီးအမားဆုံးပြည်ထနာကြီး၃ရက်အတွက်ဖြစ်တယ်လို့ဆိုပါတယ်။ကမ္ဘာမှာအဆိုးအဝါဆုံးလူမှုဒုက္ခပြဿနာကြီးဖြစ်တဲ့ရီမင်နိုင်ငံရဲ့အခြေအနေကတော့တိတ်ကိုမရေမရာဖြစ်နေတယ်လို့သူကဆိုပါတယ်။ဒီလိုဖြစ်ရတာဟာနိုဝင်ဘာလ6ရက်နေ့တုန်းကဆော်ရီအာရေဗျာမြို့တော်ရီယတ်မှာဟူတီတပုံတို့ကဒုံးကျည်နဲ့ပစ်ခတ်ကြပြီးတဲ့နောက်ဆော်ရီကရီမင်နဲ့အဆက်အသွယ်ဖျက်တောက်ထားခဲ့တဲ့အတွက်ဖြစ်ပါတယ်
။ We've been calling for full unwinding of the blockade which has been preventing
စာနာမှုအထောက်ပံ့တွေစစ်တောက်ကုန်တွေလောင်စာဆီတွေရီမင်နိုင်ငံနဲ့မရောက်နိုင်အောင်ပိတ်ဆို့ထားတာတွေကိုအပြည့်အဝပြန်ရုပ်သိမ်းမှုတောင်းဆိုလိုက်ပါတယ်။ဆယ်စုနှစ်ပေါင်းများစွာကမ္ဘာပေါ်မှာမကြုံမှုတဲ့လူသန်းပေါင်းများစွာအသက်ဆုံးရှုံးနိုင်မဲ့ကြေကွဲစရာဖြစ်ရပ်ကြီးကိုရှောင်လွှဲနိုင်အောင်ဒီလိုပိတ်ဆို့ထားတာတွေကိုလုံးဝဖယ်ရှားပစ်ဖို့လိုအပ်ပါတယ
်။နောက်နှစ်အတွက်လိုအပ်ချက်တွေကတော့အထူးသဖြင့်နိုင်ဂျီးရီးယားနိုင်ငံတောင်ဆူဒန်နိုင်ငံတို့မှာမြန်မာဆဲမြန်မာလာနေမှာဖြစ်ပြီးဘူရွန်ဒီနဲ့ကင်မရွန်နိုင်ငံတွေမှာလည်းစာနာမှုအထောက်ပံ့ဆိုင်ရာပြဿနာတွေပုံမကြီးထွားလာနိုင်တယ်လို့လည်းလိုကော့ကပြောကြားတော့ပါတယ်ခင်ဗျာ။